မြန်မာနိုင်ငံမှာကပ်ရောဂါကြောင့်ပိတ်ထားရတဲ့အကြောင်းတွေပြန်မဖွင့်ခင်တည်းမှာပဲပညာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါကိုဗစ်ရောဂါကာကွယ်ဆေးစတင်ထိုးပေးနေတဲ့မြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေကိုပါထိုးနှက်ပေးနိုင်ဖို့တက်ဆိုင်ရာပညာရေးဌာနတွေကိုစီရင်ကောက်ယူနေပါတယ်ယောဂကုသမှုဒုတိယအများဆုံးဖြစ်တဲ့မန္တလေးတိုင်းမှာဆိုရင်လည်းကာကွယ်ဆေးထိုးနိုင်ဖို့ပညာရေးဝန်ထမ်းစီရင်တွေကိုကျန်းမာရေးဝန်ကြီးဌာနထံပေးပို့ထားတယ်လို့လည်းတိုင်းပညာရေးမှုဒုတိယညွှန်ကြားရေးမှုကြောင့်ဦးမောင်ကျဲကပြောပါတယ
်ကျွန်တော်တို့ပညာရေးဌာနကျဆမပေါင်း4669ခွန်ပါခင်ဗျာအကုန်လုံးပါခင်ဗျာအကုန်လုံးအစုံပို့ပါပြီပို့လိုက်ပြီကျွန်တော်မနေ့ကနောက်ဆုံးပို့လိုက်ပါတယ်အကုန်လုံးမနေ့အထိချုပ်လိုက်တာဆရာမတွေရောရုပ်ဝန်ထမ်းတွေရောပါအကုန်လုံးဒီကျွန်တော်ဝန်ထမ်းပေါင်းပေါ့ကျွန်တော်တို့ကတော့ဒီစီရင်လေးပဲတောင်းနေဆိုတော့ကျွန်တော်တို့ဘယ်အဆင့်မှတတ်မှတ်တယ်လဲတော့ကျွန်တော်တို့လည်းပြောလို့မရပါဘူးခင်ဗျာကျွန်တော်တို့ဒီထိုးနာမဲ့နေရာကတော့ကျွန်တော်တို့ရဲ့မြို့နယ်ဆိုမြို့နယ်ပညာရေးမှုယုံခရိုင်ဆိုခရိုင်ပညာရေးမှုယုံဒီတိုင်းဆိုလို့ရှိရင်တိုင်းပညာရေးမှုယုံမှာစစ်ရတယ်နဲ့ကျွန်တော်တို့အဲ့လိုပို့လိုက်ပါတယ
်အိန္ဒိယနိုင်ငံကချစ်ကြည်ရေးလက်ဆောင်အဖြစ်ပေးအပ်ထားတဲ့ကိုဗစ်ရှီကာကွယ်ဆေးတတန်းခွဲကိုအသုံးပြုပြီးစတင်လိုက်တဲ့အစီအစဉ်မှာတော့ကာယောဂါတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးခဲ့တာပါနောက်တစ်ဆင့်အနေနဲ့အစိုးရအရာရှိတွေတက်ကြည်ရောအိုးတွေဝန်ထမ်းတွေကိုလည်းကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်တိုင်းဒါဘာသာတင် जा ပေးနေတဲ့ဆရာဆရာမအပါအဝင်ပညာရေးနဲ့ဆက်ဆက်တဲ့ရုံးဝန်တန်း 18,000 ကျော်ရှိတဲ့မွန်ပြည်နယ်မှာလည်းစည်ရင်ပြုစုပြီးတင်ပြထားတယ်လို့ပြည်နယ်ပညာရေးမှူးဒေါက်တာချိုချိုမြအောင်ကပြောပါတယ်
။ဟုတ်ကဲ့စည်ရင်ဆရာတွေဒီမှာလို့ပြုစုလို့ပြီးနေပါပြီ။ပေးပို့ပြီးပါပြီရှင်။ပညာရေးဝန်ထမ်းအလုံးပေါင်း 18,000 ကျော်ရှိပါတယ်ရှင်။အားလုံးပါရှင်ဒီမှာတို့ဒီပြည်နယ်ပညာရေးမှူးယုံခရိုင်ပညာရေးမှူးယုံမြို့နယ်ပညာရေးမှူးယုံပြီးတော့အခြေရန်ပညာကျောင်းအားလုံးပေါ့နော်အဲ့ဒါအပြင်ကိုအဲ့ဒီမှာရှိနေတဲ့ရုံးဝန်တန်းတင်ကြားရေးဝန်တန်းစီမံရေးဝန်တန်းအားလုံးအပြင်ကိုနေ့စားလပြီးနဲ့ဆောင်ရွက်နေတဲ့တိုင်းရင်းသားဘာသာသင်ဆရာဆရာမများစည်ရင်လည်းပါပါတယ်နော်အဲ့ဒါဒီအားလုံးကျွန်တော်တို့ပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာပုံမှန်ထက်နောက်ကျပြီးဖွင့်ခဲ့တဲ့ကျောင်းတွေကိုတော့ကပ်ရောဂါကူးစက်မှုတွေကြောင့်ပြန်ပိတ်ခဲ့ရတာအခုဆိုရင်ပညာသင်နှစ်တစ်နှစ်နီးပါးရှိနေပါပြီကျောင်းတွေပြန်ဖွင့်မဲ့အချိန်အတိအကျမကြေညာသေးပေမဲ့ပြန်ဖွင့်တဲ့အခါအတိပြည့်အောင်ပြင်ဆင်ထားတယ်လို့မန္တလေးတိုင်းပညာရေးမှူးဦးမောင်ကျဲကပြောပါတယ်
။ကျောင်းဖွင့်နိုင်ရင်တော့ကျွန်တော်တို့ရဲ့ဒီကိုဗစ်ကာကွယ်ထိန်းချုပ်ရေးကညွန်ကြားချက်နဲ့ပဲလုပ်သွားမှာဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခြေခံပညာဥစည်းဌာနကတော့ဖွင့်မှာဆိုရင်အဆင့်သစ်ဖြစ်အောင်လို့ကျွန်တော်တို့ပြင်ဆင်ထားဖို့အဲ့လိုပဲညွှန်ကြားထားတော့ကျွန်တော်တို့လည်းကျောင်းနေမှာတော့အဲ့လိုနှိုးဆော်ထားပါတယ်ခင်ဗျာ။
ကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပေမဲ့လည်းယောဂအန္တရာယ်ကိုတတိပြုဖို့နဲ့အပြင်သွားရင်နှာခေါင်းဆီတက်တာလက်ဆေးတာလူစုလူဝေးရှောင်တာတွေကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုဆက်လက်လိုက်နာကြဖို့လည်းမနေတော့ကကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးနေတဲ့နေပြည်တော်ကအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းထိထုတ်ပြန်ထားတဲ့စီရင်အရာဆိုရင်တော့မြန်မာနိုင်ငံမှာကပ်ရောဂါကြောင့်ဒေဆုံးသူ 3,000 ကျော်နဲ့ကူးစက်ခံရသူအတိပြုလူနာပေါင်းကတော့ 338,000 ကျော်ရှိနေပါတယ်။ကျွန်မအက်ကနွန်ပါ VOA.in ပို့တာဖြစ်ပါတယ်။